ကျန်းမာရေးမြောက်ပိုင်းမူဆယ်မြို့နယ်မုံကိုမြို့စတေးချောင်းဒုက္ခသည်စခန်းတွေမှာကိုဗစ် -19 ကူးစက်သူ40လောက်ထပ်ပြီးတော့စစ်ဆေးတွေ့ရှိခဲ့ပြီးဒေတာတွင်မှာတော့စနေနေ့ကတိုက်ပွဲ၄ချိန်လောက်ဖြစ်ပွားခဲ့တယ်လို့တိုက်ပွဲတွေပြင်းထန်လာမယ့်အခြေအနေလည်းရှိနေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုဒေါက်ခင်မျိုးသက်ကဆက်ပြီးတင်ပြမှာပါရှင်
။ဇန်နဝါရီလဆန်းကစပြီးစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တက်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်မုံကိုမျိုးမှာလူ900ကျော်လောက်လာရောက်ခိုးလုံနေကြတာဖြစ်ပြီးအခုဩဂုတ်လ14ရက်နေ့အထိဆိုကိုဗစ် -19 ကူးစက်သူက36ယောက်လောက်ရှိခဲ့ပါတယ်။ဒီရက်ပိုင်းမှာတော့ကိုဗစ်ကူးစက်လူနာနောက်ထပ်40ကျော်လောက်ထပ်ပြီးတွေ့ခဲ့ရတယ်လို့စစ်ဆောင်စခန်းမှာရောက်နေသူတဦးကပြောပါတယ်
။ဒီမနက်24ရက်ဟုတ်ကဲ့အားလုံးပေါင်း80ကျော်ပြီနေလူတွေကဟာသူတို့တရုတ်မှာကွန်တပိုးတာသူတို့ထဲမှာကောက်လို့မရောက်နေတော့
အမြင်မဖော်လို့တဲ့စစ်ဆောင်တွေကိုကူညီနေသူတဦးကတော့တနင်္ဂနွေနေ့ကအကူးစက်ခံရသူ40ရှိပြီးစုစုပေါင်းဆိုရင်တော့80ကျော်လောက်ရှိနေကြောင်းကူးစက်ခံရသူအများစုဟာအသက်20နဲ့60ကျော်ရေဖြစ်တယ်လို့ယောဂပြင်းထန်မှုတော့တိတ်မရှိဘူးလို့ပြောပါတယ်။ယောဂကုသသူတွေကိုမုံကိုဆေးုံမှာနှစ်နေရာခွဲပြီးဆရာဝန်သူနာပြုတွေကစောင့်ရှောက်ပေးနေပါတယ်။အောက်ကလကုံပိုင်းကဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်မုံကိုမျိုးအနီးနားကျေးရွာတွေကစစ်ဆောင်900ကျော်ဟာမြို့ပေါ်ကိုတိမ်းရှောင်လာကြတာဖြစ်ပါတယ်။ဒီလ18ရက်နေ့ကတော့ကျူကုတ်ပန်ဆိုင်ဘက်ကိုစစ်ကောင်စီဘက်ကတန်ကားနှစ်စီးစစ်တီတန်ရင်အစီ30လောက်ထပ်ပြီးတော့ရောက်လာခဲ့တာပါ17ရက်နေ့မှာမုံကိုအနီးဟေမိုးလုံဘက်မှာလက်နက်ကြီးတစ်ခတ်တန်းတွေတနအိကျော်လောက်ကြာခဲ့တယ်လို့မုံကိုမျိုးကစစ်ဆောင်နေသူတဦးကပြောပါတယ
်ရင်းရမတော်လုံးမှာဟေမိုးလုံနဲ့ဖြစ်တော့တန်းနေကြတာပါနော်ဒါကတန်းနေကြနေတာလက်နက်ကြီးတန်းပေါ့မနက်7နာရီကျော်လောက်တနအိကျော်လောက်ပါပဲကွာခုန်ဆက်မလို့ကမ္မမကြောက်ကြအောင
်အဲ့ဒီနေ့မှာပဲကျူကုတ်ပန်ဆိုင်အနီးမှာလဲတိုက်ပွဲတွေဖြစ်ပွားတာရှိတယ်လို့ပန်ဆိုင်ကဒေတာကန်တူကပြောပါတယ်
။မင်းရဲ့ဒီနေ့ကတော့ဆက်ပြီးအတမ်းလို့ဩဒီနေ့ကတော့အမီပဲ။ကြာပြင်းပါပဲ။ဒီခါလောင်းနဲ့ကောင်းချီကြပါ။အဲ့ရနခွေကြားမှာအဲ့ပဲရှိတယ်။နိုင်ရမ
MNDAA ကိုကအဖွဲ့ရဲ့ပြန်ကြားရေးလူမှုကွန်ရက်စာမျက်နှာမှာတော့ဒီလ16ရက်နေ့မုံကိုမျိုးအနီးဟေမိုးလုံအနီးတနေရာနဲ့ပန်ဆိုင်မျိုးအနီးမှာနေရာ3နေရာစစ်စီပေါင်းတိုက်ပွဲ၄နေရာဖြစ်ခဲ့တယ်လို့ဖော်ပြထားပါတယ်။ကျူကုတ်ပန်ဆိုင်မုံကိုဒေတာနဲ့ဆက်ဆက်နေတဲ့ကိုကန့်ကိုပိုင်အုတ်ထုတ်ခွင့်ရဒေတာမြောက်ပိုင်းကိုလည်းစစ်ကောင်စီဘက်ကတက်တူအင်အားတိုးချဲ့လာနေကြောင်းလည်းဖော်ပြထားတာပါ။ဒေတာကန်လေးကတော့မုံကိုမြို့ပတ်မှာတိုက်ပွဲတွေပိုးပြီးတော့ပြင်းထန်နိုင်ကြောင်းခန့်မှန်းကြတယ်လို့တိုက်ပွဲတွေပြင်းထန်လာတဲ့အတွက်စစ်ဆောင်တွေပိုများလာရင်ကိုဗစ် -19 ရောဂါကူးစက်မှုကလည်းပိုပြီးမြင့်တက်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဇူလိုင်လဆန်းပိုင်းကလေးကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကျူကုတ်ပန်ဆိုင်အင်းကြီးထိုင်ကောင်းချေးရွာအုပ်စုကလူ1400လောက်ဟာတရုတ်မြန်မာနယ်စပ်မှာတိမ်းရှောင်နေကြတယ်လို့မုံကိုအင်းကြီးရွာတွေကလူပေါင်း900လောက်ဟာလည်းမုံကိုမြို့ပေါ်မှာလာရောက်ခိုးလုံနေကြတာဖြစ်ပါတယ်။